တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်းလှိုင်ဦးဆောင်ပြီးနိုင်ငံတော်စီမံခန့်ခွဲမှုကောင်စီဖွဲ့စည်းလိုက်ပြီးနောက်အစိုးရဖွဲ့မှပါဝင်ဖို့စတိုင်းနာပါတီတွေပါဝင်နိုင်ငံရေးပါတီတွေကိုကန့်လန့်ခဲ့တာပါဒီလိုကန့်လန့်ခံရတဲ့ထဲကလူပောင်တဲ့ဒီမိုကရက်တစ်ပါတီကတော့ငင်းပယ်ခဲ့တဲ့အကြောင်းပါတီပြောခွင့်ရသူတော်နှင်းနှင်းဖွေးကပြောပါတယ
်ဒီနေ့ကတော့ဒီတော်ညီကောက်ပွဲကော်မရှင်ရဲ့နိုင်ငံရေးပါတီများဌာနကတာဝန်ရှိသူတွေကဒီမတ်ချီဖုံးစစ်တယ်ရှင့်ဒါကတူကဒီအစိုးရဆက်မှာပေါ်ဝင်မှုဆိုပြီးတော့ကျွန်တော်ပါတီကနေပြီးတော့ကိုယ်စလဲတိတ်ရောက်ပေါ့နော်အပေးပါလို့ပြောတာရှိတယ်ပြီးတဲ့ခါကျတော့အဲ့ပေးမဲ့ကိုယ်စလဲရဲ့နာမည်နဲ့ကိုရင်းရစီအောင်ပေးပါလို့ပြောတာရှိတယ်ရှင့်အဲကျွန်တော်ပါတီကတော့ဒီအိဆာမှာပူပေါင်းပါဝင်ဆောင်ရွက်ဖို့တဲ့သဘောထားမရှိသေးတဲ့ကြောင့်အဆောင်ပြလိုက်ပါတယ်ရှင
့်စစ်တပ်ကအာဏာသိမ်းပြီးနောက်ဖွဲ့စည်းခဲ့တဲ့အစိုးရဖွဲ့ထဲမှာတာဝန်ယူဖို့နိုင်ငံရေးပါတီတချို့ကတော့လက်ခံခဲ့ကြတာပါလူပောင်သစ်ပါတီပြောခွေရတော်နှင်းနှင်းဖွေးကတော့စစ်တပ်ရဲ့ကံလန်းချက်ဟာဒီမိုကရေစီလူလာတဲ့အင်အားစုတွေကြားစိတ်ဝန်းကွဲစေမဲ့လှုပ်ရဖြစ်မြင်ပါတယ
်သူကဒီနိုင်ငံတော်အာဏာကိုတင်ယူပြီးရနောက်ပိုင်းမှာနိုင်ငံပါတီတွေကိုကံလန်းတဲ့ကိစ္စကတော့ဒါကတိကဒီဒီလိုကြီးအင်အားစုကြီးကြားထဲမှာစိတ်ပြာအေးခွဲတဲ့ပုံစံမျိုးစိတ်ဆောင်နေလို့တော့ယူဆလို့ရတယ
်အစိုးရဖွဲ့တက်မှာတာဝန်ယူဖို့ကံလန်းနာကိုညှင်းဆန်ခဲ့တဲ့အထက်မှာတိုင်းသားနိုင်ငံရေးပါတီတချို့လည်းပါဝင်ပါတယ်အရှူချင်းမြူတာပါတီဟာလည်းအစိုးရဖွဲ့မှပူပေါင်းပါဝင်ဖို့စစ်တပ်ကကမ်းလှမ်းခဲ့ပေမဲ့ငင်းဆန်ခဲ့ကြောင်းပါတီသွင်းရင်မှုဆလိုင်းအောင်မင်းလှိုင်ကပြောပါတယ
် UEC ကနေတဆင့်ပေါ့အစိုးရအဖွဲ့တွေမှအစိုးရလုပ်ငန်းတွေမှာပါဝင်ဖို့ဆိုပြီးတော့ကျွန်တော်တို့ပါတီရဲ့ဥက္ကဋ္ဌကိုပေါ့လေပုံဆက်ပြီးတော့ကြောင်းကြတယ်လို့ပြောတယ်အစိုးရအဖွဲ့လုပ်ငန်းတွေမှာပါဝင်ဖို့ပေါ့နော်အဲဒီနေရာဆိုတော့မပြောပါဘူးကျတော့လေကျတို့ကံတာကိုကျွန်တော်တို့နည်းနည်းပါပေါ့နော်ဟိုအစင်းနဲ့မပြလို့မလုပ်ဘူးဆိုပြီးတော့ဟိုပြောပြလိုက်တာပါဟာ
အရှိုးချင်းမျိုးသားပါတီဟာ2020ယူကပွဲမှာရခိုင်ပြည်နယ်မကွေးတိုင်းပဲခူးတိုင်းစတဲ့ထွတ်တော်ကိုယ်စားလှယ်ရှင်းနေရရှင်ပြိုင်ခဲ့ပေမဲ့အနိုင်မရခဲ့ပါဘူးတိုင်းဒေသနိုင်ငံရေးပါတီတစ်ခုပြတဲ့ KNDP ကရင်မျိုးသားဒီမိုကရက်တစ်ပါတီကတော့စစ်တပ်ကအစိုးရဖွဲ့မှပါဝင်ဖို့ကမ်းလှမ်းချက်ကိုလက်ခံခဲ့ကြောင်းပါတီဥက္ကဋ္ဌဦးမန်းအောင်ပြည်စိုးကပြောပါတယ
်။ဖိတ်ခေါ်တော့ကျွန်တော်တို့ရေးသားကိုအခြေလေသွင်းနေခဲ့ကြတာပေါ့။ကျွန်တော်တို့တယောက်တော့အမစင်းပေးလိုက်တယ်ဒါပေမဲ့ဘာမှမထွက်လာသေးသေးတော့ကျွန်တော်ဟဲ့တာတော့တိကျပြောလို့မရသေးဘူးပေါ့။တက်တက်ကိုစဉ်းစားလို့မှကျွန်တော်တို့ကသဘောတူလိုက်တယ်ဒါပေမဲ့ကျွန်တော်တို့ပါတီတောင်းဝါနေပြီးတော့လုပ်ဆိုးရမယ်။လုပ်တယ်ဖို့တော့အဲ့လိုသဘောညှိနှိုင်းထားကြတယ်လေ။
ဒါပေမဲ့အစိုးရဖွဲ့တဲ့ပါဝင်မဲ့သူကိုပါတီတာဝန်ကနေရပ်ဆိုင်ဖို့ဆုံးဖြတ်ထားတယ်လို့လည်းပြောပါရယ် KNDP ပါတီဟာကရင်ပြည်နယ်ခြေဆိုင်ပါတီ၃ခုနဲ့ဖလုံစိုးဝေါ်ဒီမိုကရက်တစ်ပါတီဝင်တချို့ပေါင်းစည်းတည်ဆောင်ထားတဲ့ပါတီဖြစ်ပြီးတော့2020ပြည့်နှစ်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအနိုင်မရခဲ့ပေမဲ့လည်းကရင်ပြည်နယ်မှာဒုတိယမဲအများဆုံးရတဲ့ပါတီလည်းဖြစ်ပါရယ်2020ရွေးကောက်ပွဲမှာကိုယ်စားလှယ်နေရာတနေရာနိုင်ရခဲ့တဲ့ကရင်ပြည်သူ့ပါတီကလည်းလက်ရှိဥက္ကဋ္ဌစောသွန်းအောင်မြင့်ဟာနိုင်ငံတော်စီမံခန့်ခွဲရေးကောင်စီအစိုးရရဲ့တိုင်းသားလူမျိုးများရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဖြစ်ခန့်ထားသလိုကရင်ပြည်သူ့ပါတီဝင် KNU ဗဟိုလုပ်မှုဆောင်ဟောင်းမန်းငိမ့်မောင်ကလည်းဗဟိုစစ်နိုင်ငံတော်စီမံခန့်ခွဲရေးကောင်စီအဖွဲ့မှရွေးချယ်ခန့်ထားပါတယ်AMB ရခိုင်မျိုးသားပါတီကတော့အင်းနုဆိုင်ဟာလည်းဗဟိုစစ်နိုင်ငံတော်စီမံခန့်ခွဲရေးကောင်စီဖွဲ့ဝင်ဖြစ်တာဝန်ပေးထားပါတယ်။တိုင်းဒေသပါတီတခုပြည့်တဲ့ကရင်မျိုးသားပါတီ KMB ကတော့စစ်တပ်ကဖွဲ့စည်းထားတဲ့အစိုးရဖွဲ့မှပါဝင်ဖို့ဂျန်လူကာလစစ်ကမ်းလှမ်းခဲ့တာကိုငြင်းဆန်ထားပါတယ်။ရွေးကောက်ပွဲမှာနိုင်ရထားတဲ့အနာယအနန္ဒီပါတီကကိုယ်စားလှယ်တွေဥဆောင်ပြီးသွတ်တော်အစ်ကျင်းပမဲ့နေ့မှာပဲအနာသိမ့်လိုက်တဲ့စစ်တပ်ကတော့အဖွဲ့ဝင်၁၂ဦးပါဝင်တဲ့နိုင်ငံတော်စီမံခန့်ခွဲရေးကောင်စီကိုဖွဲ့စည်းခဲ့သလိုတိုင်းနယ်ပြည်နယ်ဆက်ဆဲအုပ်ချုပ်မဲ့ကောင်စီတွေကိုလည်းတာဝန်ပေးခဲ့ပါတယ်ခင်ဗျာ။